will never break me, 'cause it only serves to make me more determined.
We think that this time has now come to remove all the sanctions that hurt us economically, because our country is in a position.
ဘယ်လိုနိုင်ငံရဲ့စီးပွားရေးကိုထိခိုက်စေတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးဖို့အချိန်ရောက်ပြီလို့ကျမတို့ယူဆပါတယ်။ဒီလိုပြောရခြင်းကကျမတို့နိုင်ငံအနေနဲ့တကားဖွင့်ပေးနိုင်တဲ့အခြေအနေကိုရောက်နေလို့ပါပဲ။ကျမတို့နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်လို့ကြသူတွေအားလုံးကိုကျမတို့နိုင်ငံကိုလာရောက်ဖို့ဖိတ်ခေါ်ပါတယ်။နှစ်ဖက်အကျိုးတူခံစားနေမယ့်နိလန်းတွေနဲ့မြန်မာနိုင်ငံမှာဘာကြောင့်ရင်းနှီးမြှုပ်နှံတည်တယ်လဲ။ဘယ်လိုရင်းနှီးမြုပ်နှံရမလဲဆိုတာကိုလေ့လာနိုင်ကြမှာဖြစ်ပါတယ်လို့အင်ဂျီရိုရှိအိုဗယုံကမှကိုလာဆလီရဲ့ပုထုနေကသမရဥဘာမနှင့်တွေ့ဆုံပြီးနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအခုလိုသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကြီးညွှန်းပြောကြားခဲ့တယ်လို့ဒဏ်ခပိတ်ဆို့မှုတွေဟာမြန်မာနိုင်ငံရဲ့စီးပွားရေးကိုထိခိုက်စေတဲ့အတွက်လေသမရဥဘာမကအပြောင်းလဲတွေမြင်တွေ့နေရပြီဖြစ်တဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့ဒဏ်ခပိတ်ဆို့မှုတွေကိုရုပ်သိမ်းပေးမယ်လို့သတင်းတောက်တွေကပြောခဲ့ပါတယ
် In part because of the progress that we've seen over the last several months I indicated after consulting with DASU that the United States is now prepared to lift sanctionsthat we have imposed on Burma for quite some time.
ဒီကရဲလာရီအတွင်းမှာတွေ့မြင်ခဲ့ရတဲ့တုတ်တက်မှုတွေကြောင့်ဒေါ်စုနဲ့ကျွန်တော်ဆွေးနွေးတိုင်ပင်ပြီးအချင်းအတော်ကြာကြာကအမေရိကန်ပြည်ထောင်စုမြန်မာနိုင်ငံအပေါ်ချမှတ်ထားခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးဖို့အဆင်သင့်ရှိနေပြီလို့ပြောလိုက်ပါတယ်။ဒါဟာမှန်ကန်တဲ့အရေးယူဆောင်ရွက်မှုဖြစ်ပါတယ်။အခုလိုစီးပွားရေးကိုနီးသစ်တွေနဲ့လှုပ်ဆောင်မှုကြောင့်ရရှိတဲ့အကျိုးအမြတ်တွေကိုလည်းမြန်မာနိုင်ငံသားတွေခံစားခွင့်ရကြမှာဖြစ်ပါတယ်။ဒါ့အပြင်ဆင်းရဲတဲ့တိုင်းပြည်တွေနိုင်ငံတကာစီးပွားရေးအဆိုင်အဝန်တွေပြန်ဝင်ရောက်ရမှာလိုအပ်တဲ့အထူးကုံတွယ်ရေးခံစားခွင့်တွေကိုလည်းပဲမြန်မာနိုင်ငံကိုပြန်ပေးမှာဖြစ်ပါတယ်
။ဒေါအောင်ဆန်းစုကြည်အနေနဲ့အင်ဂျီရိုရှိအိုဗယုံကန်ကိုရောက်ခဲ့တာခုတစ်ကြိမ်ဟာဒုတိယအကြိမ်ဖြစ်ပေမဲ့လို့လေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ရောက်ခဲ့တာကတော့ပထမဦးဆုံးအကြိမ်ဖြစ်ပါတယ်။ဒါကြောင့်လေသူ့ရဲ့လက်ရှိခီးစဉ်ဟာမြန်မာနိုင်ငံမှာတိုးတက်တဲ့အပြောင်းလဲတွေမြင်တွေ့နေရတာကိုကိုစားပြုတယ်လို့သမ္မတဥဘာမကပြောခဲ့ပါတယ
် When I was first elected DASU was still under house arrest and because in part of advocacy by the United States and others in the international community but more importantly because of the courage and strength and resilienceof the Burmese people. What we've seen over the last several years is a transition to elections.
ကျွန်တော်သမ္မတဖြစ်လာချိန်မှာဒေါ်စုကနေအကျယ်ကျုပ်ကြနေစေဖြစ်ပါတယ်။ American ပြည်ထောင်စုနဲ့နိုင်ငံတကာလူ့အဖွဲ့ CFP ပေးမှုအပြင်အဓိကမြန်မာလူထုရဲ့ခံနိုင်ရည်ရှိမှုတွေကြောင့်မကြာသေးမီနှစ်တွေအတွင်းကျွန်တော်တို့တွေ့လာရတာဟာရေကောက်ပွဲကျင်းပနိုင်ခဲ့တာအရင်အစိုးရလက်ထက်တုန်းကချမှတ်ခဲ့တဲ့စီမင်းတွေကြောင့်လွတ်တော်လူပိုင်ခွင့်အာဏာမှစီးစားတဲ့အကန့်အသတ်တွေရှိနေခဲ့ပေမဲ့မြန်မာနိုင်ငံရဲ့မျိုးဆက်သစ်တွေအတွက်ပျော်လင့်ချက်ရှိလာနေပြီဖြစ်ပါတယ်။ဒါကြောင့်လဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အပြင်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့သူ့အစိုးရဟာလူမှုရေးနိုင်ငံရေးစီးပွားရေးအစဉ်ကူးပြောင်းမှုတွေကိုစတင်ဖော်ဆောင်နိုင်ပြီဖြစ်ပါတယ်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဩဂုတ်လ15ရက်နေ့ကဒီမိုကရက်ရော Republican ရောနှစ်ပါတီစလုံးရဲ့အထင်ကြီးအလွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးလွှတ်တော်ရဲ့ American Democracy မဟာမိတ်အဖွဲ့ကကျင်းပတဲ့အခမ်းအနားကိုတက်ရောက်ခဲ့ပါလေ။အဲ့ဒီမှာလဲဒေါ်ဆန်းစုကြည်ကမြန်မာနိုင်ငံကိုပို့ခြေောက်ပေါ်ကိုရပ်နိုင်စေမယ့်နည်းတွေနဲ့အကူအညီပေးကြဖို့ပန်ကြားခဲ့ပါလေ
။ What we want now is genuine empowerment.We do not want crutches anymore. Crutches are there to help us when we are weak on our legs. But now that we are in a position to stand up on our own, we want to be empowered to keep on standing and to keep on striving forward. So this is where I think we look to.
ကျမတို့နိုင်ငံနေအခုလိုချင်တာကစစ်မှန်တဲ့စွမ်းကားရရှိဖို့ပဲဖြစ်ပါလေ။ကျမတို့အနေနဲ့ဖေးမှကူညီတဲ့ဂျိုင်းတောက်လူမျိုးအကူအညီပေးတာမျိုးကိုမလိုချင်ပါဘူး။ ချိန်တောက်တွေဆိုတာကျမတို့နိုင်ငံအနေနဲ့ချိန်မတန်သေးတဲ့အချိန်မှာလိုအပ်ခဲ့တာပါခုချိန်ခါမှာတော့ကျမတို့အနေနဲ့မမရက်တီနိုင်ပြီးဖြစ်တဲ့အတွက်ကြောင့်လုံနိုင်မဲ့စွမ်းမကကိုလိုအပ်ပါလေလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောကြားခဲ့တာဖြစ်ပါလေအဲ့ဒီခဏမှာပဲအရင်သမ္မတကလင်တန်လက်ထက်ကနိုင်ငံသားကြီးဝင်ကြီးလည်းဖြစ်လက်ရှိ NDI ခေါ်အမျိုးသားဒီမိုကရေစီအဖွဲ့အစည်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Melvin Albright ကဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံအတွက်တန်လိမ့်ထံခိုင်မာမှုကိုချီးကျူးလိုက်ပါတယ
် It is hard for me to believe that more than 2 decades ago in 1995 I first met with Aung San Suu in her home in Burma
လွန်ခဲ့တဲ့နှစ်20ကဖြစ်တဲ့1995ခုနှစ်တုန်းကမြန်မာနိုင်ငံမှာကျမဒေါဆုနဲ့သူ့ရဲ့နေအိမ်မှာပထမဆုံးတွေ့ဆုံခဲ့ပါတယ်အဲ့ဒီတုန်းကသူ့အနေနဲ့ငါးနှစ်ကြာနေအခြေချုပ်ချထားတာကိုခံနေရပေမဲ့သူ့ရဲ့ခိုင်မာတဲ့စိတ်ဓာတ်နဲ့သူ့ရဲ့ခံနိုင်ရည်ရှိမှုကိုကျမအားချမိရပါတယ်။ဒါ့အပြင်အဲ့ဒီတုန်းကသူကဒီမိုကရေစီနဲ့စီးပွားရေးပြန်လည်နလန်းထူနိုင်ဖို့အတွက်သူ့ရဲ့ခံစားချက်အဖြစ်နဲ့ပြောပြခဲ့တာကိုလည်းကျမပြန်ပြောင်းသတိရမိပါတယ်။ကျမအမေရိကန်ကိုပြန်လာခဲ့ပြီးတဲ့နောက်မှာဒီလိုတိမ်မွေ့နူးညံ့လှတဲ့သူတစ်ဦးဟာသမလို့ခံနိုင်ရရှိနေတဲ့သူ့အကြောင်းကိုကျမပြန်ပြီးပြောပြခဲ့ပါတယ
်။အလားတူပဲမြန်မာဒီမိုကရေစီရရှိဖို့အတွက်ဒီဆိုင်မမကြိုးပမ်းဆောင်ရွက်ခဲ့တဲ့ဒီမိုကရေစီမဟာမိတ်ဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့ Arizona ပြည်နယ်က Republican အထက်လွှတ်တော်မှ John McCain ကလည်းမြန်မာနိုင်ငံရဲ့ဆယ်စုနှစ်ပေါင်းများစွာကြာခဲ့တဲ့ဒီမိုကရေစီတွေရုန်းကန်တဲ့ခီးချမ်းဟာဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်တဲ့မြန်မာပြည်သူတွေရဲ့ကြိုးပမ်းမှုကြောင့်အောင်မြင်မှုရရှိခဲ့တယ်လို့လည်းပြောခဲ့ပါလေ
While there are many heroes along Burma's road to progress this incredible journey would not have been made possible without the leadership and inspiration of Daw Aung San Suu Kyi since the first day
မနက်ဖူဂျိုတူတဲ့လမ်းကိုလျှောက်ရမှာတရေကောင်းတွေအများကြီးရှိခဲ့ပါလေဒီခက်ခဲလာတဲ့ခီးချမ်းဟာဒေါ်အောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုအားကြပွဲရာစိတ်သက်ကြောင်အောင်မြင်ခဲ့တာပါတိမ်မွေးလာတဲ့ဒီရုံးကန်လှူရှားသူကိုကျွန်တော်စတွေ့ခဲ့တဲ့ပထမနေ့ကလေးကရက်ဆက်မှုကိုရင်ဆိုင်ရတဲ့သူ့ရဲ့တတ္တိနဲ့တန်တိတ်တန်ခိုင်မာမှုကိုကျွန်တော်အားအားသိမိခဲ့ပါတယ်။တရားဥပဒေစိုးမိုးရေးအတွက်ရုံးကန်နေကြသူတွေအတွက်သူဟာမျှော်လင့်ချက်ပေးတယ်လို့ဖိနှိပ်သူတွေကတော့သူ့ကိုကြောက်ရွံ့ခဲ့ကြပါတယ်
။အဲ့ဒီခန္ဓာကိုတက်ရောက်ခဲ့တဲ့အထင်ကြီးအလွတ်တော်အမတ်တွေနဲ့သူကတော့နယူးယောက်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်မှဂျိုးခရော်လီပဲဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်စစ်စစ်မပြထောက်ခံအားပေးခဲ့သူအောက်လွှတ်တော်မှခရော်လီကလက်ရှိအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာတင့်တော်ဆုံးခေါင်းဆောင်ကတော့ဒေါ်အောင်ဆန်းစုကြည်ဖြစ်တယ်လို့ပြောကြားခြင်းနဲ့အတူဒီသတင်းပိုင်းရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
် The 25% of a parliament being still maintained in control by the military there's no way to run a government and I think Dr. Suchi
recognize that and shares that same concern. So things will have to change. လုံဆောင်ရာရီအများကြီးကျန်ရှိနေသေးတဲ့အခါမှာဒေါ်ဆန်းစုကြည်ဟာသူ့နိုင်ငံကိုဦးဆောင်ဖို့အခုချိန်ဟာအကောင်းဆုံးအချိန်ဖြစ်တယ်လို့သူဟာလည်းအသင့်တော်ဆုံးပုဂ္ဂိုလ်ဖြစ်ပါတယ
် Not a novice